ရခိုင်ပြည်နယ်မှာနိုင်ငံတကာ NGO အဖွဲ့အစည်းတွေလုပ်ငန်းရှစ်ဆက်လုပ်ဖို့မလွယ်တော့တဲ့အနေအထားတွေတွေ့ရပါတယ်။ဒီပြဿနာပေါ်မှာဥပဒေတို့ဘယ်လိုနေများမြင်ပါလဲခင်ဗျာ
။ဒီအဖွဲ့အစည်းတွေက UN အဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေပေါ့နော်။လူမှုရေးအဖွဲ့အစည်းတွေကလူသားတွေကိုကူညီတာရှိတယ်။ဆိုတော့နိုင်ငံတော်အနေနဲ့ဘလောက်ပဲလှုပ်လှုပ်နိုင်ငံထက်မှရှိနေတဲ့ပြည်သူပြည်သားအလုံးအတွက်လုံလုံလောက်လောက်ပေးနိုင်တဲ့ရှိတယ်လို့မပေးနိုင်တဲ့အပိုင်းတွေလည်းရှိနေတယ်။အဲ့ဒီအပိုင်းမှာဒီလူတွေကဝင်ကူညီနေတဲ့အတွက်ဒါအလုံးအတွက်ကျူးရှိရပေါ့နော်။ဒါပေမဲ့တချို့လူတွေကဒီမှာဝင်ကိုလို့မရအောင်အဟန္တာလုံနေပြီဆိုတာကတော့အဲ့ဒီပုဂ္ဂိုလ်တူတဆူရဲ့လူလိုက်ချက်ပဲဖြစ်မှာပေါ့နော်။တိုင်းပြည်နဲ့ကျွန်တော်တို့ရခိုင်ပြည်နဲ့အတွက်တော့အကျုမရှိဘူးလို့ကျွန်တော်အားလုံးမြင်ပါတယ်
။ကူညီတဲ့နေရာမှာမမျှတာတဲ့အတွက်ဥမာမွတ်စလင်တွေဘက်ကပဲဦးစားပေးကူညီတယ်ဒေသခံရခိုင်တွေကိုမကူညီဘူးဆိုပြီးတော့အခုပြဿနာတက်ရတာလို့ဒါရခိုင်ပြည်ပခန့်စုံစမ်းရေးကော်မရှင်အဖွဲ့ဝင်တွေကလည်းပြောတာတွေရှိတယ်။ဥသာအီတို့နည်းနည်းဒီပြဿနာတွေဘာကြောင့်တက်ရတယ်ထင်ပါလဲခင်ဗျာ
။လူတွေကူညီတယ်ဆိုတာကဒုက္ခရောက်နေတဲ့လူတွေကိုကူညီရတာလေ။ဘယ်လိုပဲပြပြလူမျိုးစုနှစ်စုရှိတယ်ဆိုရင်နှမျိုးစုလုံးကဒုက္ခခံစားနေရတာအတူကြီးမတူမှာပေါ့။ပူပြီးဒုက္ခခံစားနေရတဲ့လူကိုပူပြီးကူညီရတယ်။နည်းနည်းပါးပါးခံစားနေတဲ့လူတွေကိုနည်းနည်းပါးပါးကူညီရတာပေါ့နော်။အဲ့ဒါတရားမျှတမှုမရှိတာတော့မဟုတ်ဘူး။ခံစားဖို့ခံစားနေလူရဲ့ချက်ပေါ်မှာမူတည်ပြီးကူညီပေးနေတယ်လို့ကျွန်တော်ကတော့ထင်ပါတယ်။
အခုဆိုရင်ဒေသခံရခိုင်တိုင်းရင်းသားတွေနဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေကြားမှာယုံကြည်မှုကတော်လေးကိုပြက်ပြားနေတာတွေ့ရတယ်။ဒီယုံကြည်မှုတွေပြန်တည်ဆောက်မယ်ဆိုရင်ဘယ်လိုတွေများလုပ်တင်တယ်လို့ထင်ပါလဲခင်ဗျာ
။ဒါပြန်တည်ဆောက်မယ်ဆိုရင်တည်တွဲမှုပြန်ရှိဖို့လိုပါတယ်။သူတို့ကဆန္ဒပြနေတဲ့ကိစ္စကကျွန်တော်တို့ရခိုင်လူမျိုးအတွက်ရောရခိုင်ပြည်နယ်အတွက်ရောမြန်မာနိုင်ငံအတွက်ရော image မကောင်းဘူးဖြစ်နေတော့ဒါတွေကိုကျွန်တော်ကပြန်ပြီးတော့သူတို့နဲ့တည်တွဲဆက်ဆံပြီးတော့မှသူတို့လုပ်ငန်းတွေကိုပြန်လဲပေးနိုင်အောင်လုပ်ပေးမယ်ဆိုရင်တော့ပြန်ညွှန်ကြည့်မှုတို့တည်ဆောက်သွားနိုင်တယ်။ပြီးရင်ကျွန်တော်တို့ဒီရခိုင်ပြည်နယ်ကရခိုင်လူမျိုးတွေကဒီတိုင်းဆက်သွားမယ်ဆိုရင်ကမ္ဘာအမြင်မှာ image ကတော်တော်ပြတ်သွားမယ်သူတို့ရဲ့အမြင်တွေပြန်ကောင်းလာအောင်သူကပြန်လဲသိမြတဲ့လုပ်ငန်းစဉ်တွေကိုလုပ်ဖို့အတွက်ဒီလူတွေအလုပ်လုပ်တယ်ဆိုတာကလည်းအစိုးရနဲ့ပဋိညာစာချုပ် memorandum တွေလုပ်ပြီးတော့မှထူပြီးတော့မှလုပ်နေတဲ့အတွက်ဒါအစိုးရစီမှာလည်းတာဝန်ရှိနေကြတယ်နိ
နိုင်ငံတကာအဖွဲ့အစည်းတွေဘက်ကတော့နောက်နောက်ဒီလိုမျိုးယုံကြည်မှုပြပြတာဒီမဖြစ်အောင်သူတို့မှရှိတဲ့အမြင်တွေအလုံနီးကိုင်းနီးလောက်ဟန်ကိုင်းဟန်ဒီရောဘာတွေများအလေးထားပြီးတော့ပြောင်းလဲဖို့လိုနေတွေ့ရပါလဲခင်ဗျာ
ဒီအဓိကတော့သူတို့ကလူမျိုးရေးကိစ္စတွေလုပ်နေတဲ့ကြားထဲမှာသူတို့ကတော့လူမျိုးရေးကိစ္စတွေလုပ်ဖို့ပါပဲတဖက်ကနေဒေသမှာရှိနေတဲ့လူတွေကလည်းတရားမျှတမှုမမျှတမှုဆိုတာကလူရဲ့ချက်ကိုသွနာလိုက်တဲ့လူတွေပေါ့နော်အဲဒီမှာလူစုနှစ်စုရှိတဲ့အခါကျတော့ဒီလူဟင်ညာနဲ့ရခိုင်လူမျိုးကြားထဲမှာလူရဲ့ချက်ကလူဟင်ညာဖက်ကနေများနေတယ်ညာနေတယ်ဆိုတော့သူတို့တော်လာခွင့်နဲ့မရတာရေအလုပ်လုပ်လို့မရတယ်ပညာသင်ခွင့်တော့ခက်ခဲရှိတာရေစီးပွားရေးမလုပ်နိုင်တာရေဆိုတော့သူတို့မှကြတော့လွေးချက်တွေများနေတယ်ပေါ့ဒီဘက်ကကြတော့တရားမတည်ဖြစ်နေတဲ့အတွက်သူတို့တော်လာခွင့်တွေစီးပွားရေးတောင်လုပ်နိုင်တယ်ပေါ့လေအဲ့ဒါကတော့နားလေတက်ဖို့လိုပါတယ်နားလေပေးဖို့တော့လိုပါတယ
်ဒီနိုင်ငံတကာအဖွဲ့အစည်းတချို့ဆိုရင်လူမှုရေးတို့ကျန်းမာရေးတို့လုပ်မယ်ဆိုပြီးတော့နိုင်ငံရေးလုပ်နေတာရှိတယ်ဆိုပြီးတော့အစိုးရအမြင်တာလေးရှိတယ်ဥမာဒုရှိယတန်ကိစ္စမှာဆိုရင်မဟုတ်ကဟုတ်ကပုံကြီးချက်ပြီးတော့တရင်ဌာနတွေကိုတရင်တွေဖြန့်ချီတာတွေပါဝင်လှုပ်ဆောင်ခဲ့တယ်ဆိုပြီးတော့ပေါ့လေအဲ့လိုမျိုးတုံ့တက်တာတွေရှိတယ်ဥတ္တရီတို့အနေနဲ့ရောဒီကိစ္စတွေပေါ်မှာဘယ်လိုတွေများအမြင်ရှိပါလဲခင်ဗျာ
ဒီအဖွဲ့အစည်းတွေကိုနိုင်ငံတော်ဆွေးရကဒီလူမှုကိစ္စတွေကိုဆောင်ရွက်ဖို့အတွက်ကွန်ပျူတာလာဖြစ်တယ်နိုင်ငံရဲ့အတွက်မဟုတ်ဘူးတကယ်လို့များသူတို့နိုင်ငံရဲ့ကိစ္စတစ်ခုခုမှာဝင်ရောက်ပြီးတော့မှလှုပ်ရှားနိုင်မယ်ဆိုရင်တော့ဆွေးရအနေနဲ့သူတို့လှုပ်တင်တာကိုသူတို့လှုပ်လို့ရတယ်ကျွန်တော်တို့ပြည်သူအနေနဲ့ကတော့ဘာမှလှုပ်ရမရှိဘူးပါလို့ဆိုပဒိယံစာချုပ်ကဆွေးရနေသူတို့လှုပ်ထားတာကိုသူပဒိယံဆိုရဟာကိုလည်းလဲစားဖို့လိုက်နာဖို့လိုတယ်လေဒုရှိရာတဲ့ကိစ္စကြတော့ကျွန်တော်နားလေတလို့ပေါ့သူတို့ကကျွန်တော်ဒီဘက်ကနေနိုင်ငံရေးမှာဝင်ဆက်တယ်လို့မြင်နေကြပါမယ်သူတို့လူမှုရေးကိစ္စမှာသူတို့စေကူထားတဲ့လူတွေကိုပဲသူတို့ပြောပြတာဖြစ်တယ်ဒါပေမဲ့အဲ့ဒီလူတွေကဘယ်သူပဲပါဆိုတာလဲသူတို့တည်ယူမကျင်ရဘူးမကျင်ရတော့အဲ့ဒီမှာဝင်ဆက်တယ်ဆိုတဲ့ပုံစံမျိုးလဲတည်ယူမှုမရှိဘူးလို့ကျွန်တော်ကတော့ထင်ပါတယ
်ဥပဒေပြောပုံအရဆိုရင်ဒီပြဿနာပြည်လေသွားအောင်နိုင်ငံတကာ NGO တွေဘက်ကပြုပြင်စရာအလေးထားလုပ်စရာဘာမှမရှိဘူးဆိုတဲ့သဘောလားခင်ဗျာ
မဟုတ်အဲ့လိုတော့မဟုတ်ဘူးကျွန်တော်တို့လည်းသူတို့ဘက်ကလည်းလူအချက်တွေကိုကြည့်ပြီးတော့မှကုညီပန်းပုံမှုတွေလုပ်ပေးရမယ်ကျွန်တော်တို့ဘက်ကလည်းသူတို့လုပ်တဲ့ဟာကိုလူအချက်အရာလုံမလုံဆိုတာကိုကျွန်တော်တို့နားလည်ဖို့လိုတယ်မြန်မြန်တတဆိုတာကတော့ဒီဘက်မှာလူမျိုးစုနှစ်စုရှိနေတာကိုဒီဘက်မှာ90ဆိုင်ဟိုဘက်မှာ90အဲ့လိုမျိုးတော့မဟုတ်ဘူးကုညီတယ်ဆိုတာကလူအချက်ပေါ်မှာကုညီပေးတာလေအခုနားလည်မှုလွေးနေတာအဲ့ဒီအပိုင်းမှာလွေးနေတာ
မြောက်ဥမှဖြစ်သွားတဲ့ပြဿနာတစ်ခုကိုဒေသခံတွေထောက်ပြတာနှစ်ဖက်စလုံးမှာဒဏ်ရာရတဲ့လူတွေရှိတယ်ဒါပေမဲ့မွတ်စလင်တွေကိုပဲရေပေါ်ရှက်ပြေးရင်နဲ့နေအမြန်စစ်တူစီကိုတင်လိုက်တယ်တဲ့ရခိုင်တွေဘက်ကကြတော့လုံးဝကိုလှည့်မကြည့်ဘူးဆိုတဲ့သဘောပေါ့လေဒေသခံတွေအဲ့လိုပြောကြတာရှိပါတယ်အဲ့ပြဿနာပေါ့ဥပဒေတို့ဘယ်လိုတွေများနားလဲပါလဲခင်ဗျာ
က မအဲ့လိုမျိုးရှိရင်တော့ဒါတော့တရားမျှတမှုမရှိဘူးပေါ့နော်ဒါမဲ့ကျွန်တော်တို့မြို့ဘက်ကနေပြောတဲ့လူတွေကဘယ်လိုပြောထားလဲဆိုတော့ဟိုမှာစိမ့်ယူတက်တာကကြတော့ဒီဘက်ကအုပ်စုတွေကစိမ့်ယူတက်လို့မရဘူးဘုဘဲအုပ်စုကြတော့စိမ့်ယူတက်လို့ရတယ်ပေါ့နော်တလွန်ချွန်ရအဲ့အဲ့လိုတွေရှိနေတဲ့အတွက်အဲ့လိုဖြစ်နေတယ်လို့ကျွန်တော်တို့ကို data ကလည်းအဲ့လိုတော့ရှင်းပြထားတယ် MSF ကတော့အဲ့လိုမပြောဘူးအဲ့ MSF ကြတာကသူကိုယ်တိုင်လုပ်တဲ့အတွက်သူညှင်းဆုပ်ထားတယ်အဲ့ဒီကိစ္စကျွန်တော်ကတော့အတိအကျမသိဘူး
အူဘူးဒါကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါ